တို့ချစ်ခွင့်ပန်ဟာရမြဝေချင်းဆိုတဲ့စီစဉ်ကိုရွှေပြည်သားချက်ချိန်မီတူနာပြူတပ်ဖွဲ့ကဥဆောင်ပြီးလုပ်နေတာပါ quarantine ဝင်နေတဲ့သူတွေစိတ်အားငယ်မှုမဖြစ်ရအောင်နဲ့သူတို့ကိုကူညီပေးနေတဲ့စင်တာကလှူအားပေးတွေစိတ်ဖိစီးမှုတွေညှော်နေပြီးတခဏတာပြုံးပျော်စေရအောင်ဒီအဖွဲ့ကကူညီဆောင်ရွက်နေတာပါဒီစီစဉ်ကိုစပြီးလှူဆောင်ပြတဲ့အကြောင်းကိုဒုတိယမြို့နယ်တပ်ဖွဲ့မှမခန့်ခန့်ယူပြောပြတာက
ညီမတို့မီဒီယာတွေမှာတွေ့ရတယ်ပေါ့ဒီကျူဝင်တဲ့လူတွေကိုလာပြီးခေါ်သွားပြီးဟဲ့ဆိုရင်ပတ်ဝန်းကျင်ကနေပြီးတော့ဓာတ်ပုံတွေရိုက်ကြတယ်ခွဲခြားဆက်ဆံတာလေးပေါ့နော်ဒီကပြောရမှာစင်တော့အဲ့ဒီမှာသူတို့ကတစ်ချက်စိတ်ကြည့်မှုကိုခံစားရတယ်နောက်တစ်ခုကကြတော့သူတို့တွေသွားပြီးနေရတဲ့နေရာတွေပြီးတခန်းထဲမှာတယောက်တည်းနေရတာလည်းဖြစ်ကောင်းဖြစ်မယ်နှစ်ယောက်သုံးယောက်နေရတာလည်းဖြစ်ကောင်းဖြစ်မယ်ဆိုတော့ကိုယ်နဲ့မတိတဲ့လူတွေမပတ်သက်တဲ့လူတွေစဉ်းစားရခြင်းကောင်းဖြစ်ဖြစ်ပေါ့နော်မတူညီတဲ့လူတွေနဲ့သူတို့တူတူနေထိုင်ရတဲ့အချိန်မှာသူတို့ရဲ့စိတ်ခံစားမှုလေးတွေကတခါထပ်ပြီးဖြစ်မယ်ဆိုတော့အသွေးလေးတွေကိုဒီမှာတော့ခံစားရတယ်အဲ့ဒီအတွက်ကြောင့်မလို့သူတို့ကိုဘယ်လိုများစိတ်ပြည့်စုံမှုလေးတွေဖြေလျှော့ပေးနိုင်မလဲဆိုတော့အသွေးလေးတွေနဲ့ဒီမှာတော့ကြိုးစဉ်းစားပြီးတော့ဒီကမ်ပိန်းလေးကိုလုပ်ဖြစ်တာပါဆက်
သူတို့အဖွဲ့စပြီးလုပ်တုံးကရွှေပြည်သားမှာ quarantine center 3လေးခုလောက်ပဲရှိခဲ့ပေမဲ့အခု center 18ခုအထိရှိလာနေပြီလို့ဆိုပါရစေ။အဲ့ဒီ center တွေကိုသူတို့အဖွဲ့ကဟာရဖြစ်စေမဲ့အစားအစာလေးတွေတေချာစီမံပြီးအဲ့ဒီအစားတောက်ဘူးလေးတွေမှာချစ်ချင်းမြတ်တာကိုပြသတဲ့စားသားလေးတွေ၊ဟာသဆန်ဆန်စားသားလေးတွေတစ်နှစ်တစ်မျိုးရေးသားပြီးလှူဒန်းနေတာလို့ဆိုပါရစေ။အ
ဟာရတဲ့ဒီစီဒက်လေးတွေဒီတမရေအတွက်အထောက်အကူပြည့်စုံနဲ့အမြင်တက်လေးတွေပါမယ်အစားအသောက်လေးတွေညီမတို့ကပို့ပေးပါတယ်။ဘာလို့လဲဆိုတော့သူတို့တွေကအိမ်မှာနေတာမဟုတ်တဲ့အတွက်ပူစားချက်နဲ့အပြီးနံတိတိတိပူလေးတွေစက်လက်စက်လေးတွေဝယ်မစားရဘူး။ဟိုညီမတို့ကိုယ့်ရဲ့အချိန်ကပစ္စည်းတွေရလဲဟိုမှာဟိုရောက်တဲ့ခါကျတော့နည်းနည်းနွမ်းသွားတာလေးတွေရှိရပါတော့နော်။ဘာလို့လဲဆိုတော့ညီမတို့ကစက်တာအကုန်လုံးပတ်ရတာဆိုတော့လေဒီလိုမနေ့ကလို့ပို့မယ်ဆိုပြီးညရတဲ့အနေညီမတို့တွေပြင်ဆင်ကြတယ်ပါတော့နိုင်တဲ့ဟာဆိုလို့ရှိရင်နောက်ကနေ့မနေ့ချိန်မှာကပ်ပြီးပြင်ဆင်ရတာလေးတွေရှိရပေါ့။ဒီကပူခါးတွေပြစ်စီလာနဲ့ကြက်ဥပြုံတို့ဒီအသီးနှံတို့ရောညီမတို့ကဂျာရက်ဒီမှာ rotate လေးတွေလှည့်လှည့်ပြီးထည့်သွားဖို့ရော plan လေးတွေဆွဲထားပါလေရှင့
်။သူတို့အဖွဲ့အနေနဲ့ခုလိုလှုပ်ရှားမှုတွေနေ့စဉ်လှုပ်ဆောင်နိုင်အောင်စူးစမ်းနေရတဲ့အခြေအနေနဲ့ကြုံတွေ့ရတဲ့အခက်အခဲတွေကိုလည်းမှတ်ခံခံယူရပြောပြပါရစေ
။ဒီလုပ်ငန်းကိုဆမယ်လို့လှုပ်လက်တဲ့အချိန်မှာညီမတို့လက်ထက်မှာ funding ကမရှိဘူးပေါ့နော်။ပထမဦးဆုံးညီမတို့လှုပ်ဒါကြာကညီမတို့တပ်ဖွဲ့အတွက်ပေါ့နော်အထူးခံနဲ့ပို့စီကိုတင်လိုက်တယ်ညီမတို့တပ်ဖွဲ့တွေကဒီစီစီအီးတို့လက်အိတ်တို့မောက်ဖို့မနှောင်းထားတဲ့အတွက်ကညီမတို့လေးကပို့စီတင်ပြီးတော့အလူရှင်ရှာတယ်ပေါ့အဲ့ဒီအနေမှာရလာတဲ့စီစီပုံမှာမှာညီမတို့ကတချို့စံတော်တွေမှာမရှိဘူးဆိုလို့ရှိရင်လိုအပ်ရင်ပြန်ပြီးတော့မျှဝေသုံးတယ်ဟာပြန်ပြီးစဉ်းစားလိုက်တော့ဒီအပြင်ကိုပဲမျှဝေနေတဲ့အစားဒီကွာရင်းထဲမှာရှိတဲ့လူတွေလည်းထပ်ပြီးမျှဝေတင်တယ်ဆိုပြီးတော့ညီမတို့မှာကြည့်ရပါလိမ့်မယ်။ညပီးစမ်းသုံးကြည့်ရ။အားလုံးတုံးကတော့လူကြီးကညကြော်ပဲရှိသေးတယ်။ညီမတို့မူရင်းပတ်နေနေရှိတဲ့အတွက်ကြောင့်ညီမတို့တွေဒီအလူရှင်တွေကိုအားကိုးနေရတယ်။အလူရှင်တွေကိုဖိတ်ခေါ်တယ်။အဲ့ဒီကနေမှကျွန်တော်တို့ရတဲ့ပတ်နေလေးတွေနဲ့ပြန်ပြီးလည်းပတ်ဇွမ်းနေရတယ်။နောက်တစ်ခါဒီအဟာရအတွက်ပဲမဟုတ်ပဲနဲ့ကြွားနေတဲ့ညီမတို့ volunteer တွေအတွက်ကိုလည်းအကာအကွယ်ပြုစည်းလေးတွေကညီမတို့ကပြန်ပြီးစီမံရတာဖြစ်တဲ့အတွက်ကြောင့်မို့လို့အလူရှင်တွေကိုအများကြီးဖိတ်ခေါ်ခြင်းလည်းပေါ့နော်။အခက်ခဲကတော့အဲ့ဒါလေးတွေရှိပါတယ်။
ပြည်သူများတို့ချစ်ခွင့်ပန်ဟာရမြဝေချင်းဆိုတဲ့အစီအစဉ်ကိုစပြီးလှုပ်လာတာအခုဆိုရင်6ရက်မြောက်ရှိနေပြီဖြစ်ပါတယ်။နေ့စဉ်လူတစ်ထောင်ကျော်ကိုအဟာရလှူဒန်းနေတယ်လို့လည်းဆိုပါတယ်။သူတို့ရဲ့အစီအစဉ်ကိုဆိုရှယ်မီဒီယာမှာလည်းမှတ်ချက်ကောင်းလေးတွေပေးနေကြတာတွေ့ရတဲ့အတွက်အားရကျေနပ်မိကြောင်းနဲ့ဆက်လက်ပြီးအစီအစဉ်ကောင်းတွေနဲ့လှုပ်သွားဖို့ကြိုးစားနေတာတွေကိုလည်းသူကပြောပြပါတယ်
။ဒါကမှဆိုလို့ရှိရင်မနေ့ပြန်လိုမျိုးကိုဘုသူစီကနေပြီးတော့ဘလို့ခွာဖြိတ်စကားလေးရမယ်လို့ထင်တယ်လေ။နောက်ပြီးတော့ပါကျင်းမယ်လို့ထင်တယ်လဲဆိုတော့မျောလင်းချက်ပို့ဖို့ကြွအရင်တင်လိုက်တယ်။အဲ့ဆိုလို့ရှိရင်သူတို့စိတ်ဝင်စားတယ်။ညီမတို့တနေ့တနေ့ဒါစားစားလေးပို့ကြမလဲ။ဘလို့ခွားကြည့်စားလေးပါလာမလဲဆိုတာလေသူတို့မျောလင်းနေ။ရောက်လာတဲ့သူတို့ဓာတ်ပုံလေးတွေရိုက်ပြီးတော့ post လေးတွေတင်တယ်။ညီမတို့အဲ့ဒါလေးတွေပြန်တွေ့ရတယ်။နောက် comment တွေမှာလည်းလာရေးကြတဲ့အောင်လည်းညီမတို့တွေ့ရပါတယ်။အခုဆိုလို့ရှိရင်ကျုပ်လူတဲ့လူရှင်လို့နောက်တစ်ခါဒီကစုလို့ပေါ့နော်လူရှင်လေးတွေလည်းပေါ်လာတယ်။အပြောင်းမှုတွေတစ်တီးအတိမှန်လေးတွေတောင်းဝယ်ကြတဲ့ခါကျတော့လည်းညီမတို့ကဈေးရောက်တဲ့အနေလေးကိုပြောပြတယ်။ညီမတို့ဒီလူဒါကြောင့်ဝယ်တယ်လို့ပြောတဲ့အချိန်မှာသူတို့တွေကလည်းသူတို့နိုင်တော့ပေါဝင်ကြတယ်
။ရွှေပြည်သားချက်ချင်းဒီတူနာပြူတက်ဖွဲ့ရဲ့ပြည်သူများတို့ချစ်ခွင့်ပန်ဟာရမြဝေချင်းဆိုတဲ့အစီအစဉ်အကြောင်းအဖွဲ့ရဲ့မြို့နယ်ဒုတိယတက်ဖွဲ့မှမခန့်ခန့်ယူပြောပြသွားတာပါရှင်။နောက်ဆက်တဲ့အတွက်လဲကျေးဇူးတင်ပါတယ်။